မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေရိုဟင်ဂျာမွတ်စလင်စစ်သွေးကြွတွေစိတ်ဝင်မလာအောင်မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းအရာရှိကြီးတယောက်ကပြောလိုက်ပါတယ်။အောက်တိုဘာလတုန်းကဘင်္ဂလားဒေ့ရှ်ဘက်ခိုးဝင်ဖို့ကြိုးစားတဲ့ရိုဟင်ဂျာစစ်သွေးကြွနှစ်ယောက်ကိုမြန်မာတာဝန်ရှိသူတွေဘက်ကပြန်ပြီးတော့လွှဲအပ်ခဲ့တယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့နိုင်ငံရေးအကြံပေး HT Iman က Reuters သတင်းဌာနကိုပြောခဲ့တာပါ။နောက်ထပ်ရိုဟင်ဂျာစစ်သွေးကြွတွေစိတ်ဝင်မလာအောင်လို့မြန်မာနဲ့ဆက်လက်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။အခုလိုရိုဟင်ဂျာစစ်သွေးကြွတွေကိုတားဆီးနိုင်ဖို့လုပ်နေပေမဲ့ဒုက္ခရောက်လို့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုတော့ဆက်ပြီးတော့လက်ခံမှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နိုင်ငံရေးအကြံပေးက Reuters သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကလုပ်တဲ့မေးမြန်းခန်းမှာပြောခဲ့ပါတယ်။အခုညီလိုအပ်နေတဲ့အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုယာယီခိုလုံခွင့်ပေးထားမှာဖြစ်တယ်လို့ဒီ HD Iman ရဲ့ပြောကိုသတင်းထဲမှာကိုးကားဖော်ပြထားပါတယ်။မြန်မာဘက်ကပြဿနာကြောင့်သူတို့အပေါ်အကြီးအကျယ်ဝင်ပြီးနေတယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာတွေလှိမ့်ဝင်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်မှာနိုင်ငံရေးစီးပွားရေးဗန္ဒာရေးပြဿနာတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အတွက်နိုင်ငံတကာကအကူအညီပေးဖို့နဲ့ရိုဟင်ဂျာတွေကိုခွဲဝေလက်ခံဖို့အတွက်နိုင်ငံသားရေးဝန်ကြီးကပန်ကြားထားတယ်လို့လည်း HD Iman ကပြောပါတယ်။ Iman နဲ့ဒီနိုင်ငံသားရေးဝန်ကြီး AH Mahmoud Ali အပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဟာမြန်မာ၊အမေရိကန်နဲ့ Saudi Arabia တန်တမန်တွေနဲ့တနင်္ဂနွေနေ့ရက်ကဒါကာမြို့မှာရိုဟင်ဂျာပြဿနာအရေးကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။